ဂျပန်နိုင်ငံရဲ့လုံခြုံရေးရဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးအဝါဆုံးအခြေအနေကိုရရှိနေပြီဖြစ်တဲ့အကြောင်းမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးချင်းချောင်းမှုအန္တရာယ်ကြီးထွားလာနေတာကိုရည်ညွှန်းပြီးဝန်ကြီးချုပ်ရှင်ဆိုအာဘေးကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုတွေဟန်တားနိုင်မှုအမေရိကန်တောင်ကိုရီးယားတို့နဲ့လက်တွဲကျူးပန်းသွားမှာဖြစ်ကြောင်းလည်းဂျပန်ဝန်ကြီးချုပ်ကဒီကနေ့ပဲတင်းနောက်တွေကိုပြောဆိုလိုက်ကြပါ။ကာဝေးဆွေးနွေးရေးကိုအကောင်အဆောင်ရမှာဂျပန်နိုင်ငံသားတွေရဲ့ဘဝငြင်းငြင်းချမ်းချမ်းနေထိုင်နိုင်မှုအတွက်သမကနိုင်ငံသားတွေကိုအကာအကွယ်ပေးဖို့လည်းလိုအပ်ကြောင်းပြောဆိုခဲ့ပါတယ်။ရန်ပက်ဖြစ်နေတဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားဆက်သွယ်ရေးလမ်းကြောင်းပြန်ဖွင့်ခဲ့တာအပါအဝင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ကတောင်ကိုရီးယားပေါ်မကြာခင်ငါဆက်လို့ပြောပြပြောဆက်ဆက်လာနေရတယ်ကိုတော့ဝန်ကြီးဂျပန်ဝန်ကြီးချုပ်ကတိုက်ရိုက်ရင်ညွှန်းပြောဆိုသွားတာမျိုးတော့မရှိပါဘူး။မနေ့ကတော့တင်းမာမှုတွေနှစ်နဲ့ချီကြီးထွားလာနေတဲ့တောင်နှင်းမြောက်ကိုရီးယားတို့ကြားဆက်ဆံရေးတွေထိုးထွင်းအောင်ကြိုးပမ်းရမှာထူးခြားတဲ့လက္ခဏာတစ်ခုဖြစ်နှစ်နိုင်ငံနဲ့ဆက်ကဆက်သွယ်ရေးလမ်းကြောင်းကိုပြန်လည်ဖွင့်လှစ်ပေးခဲ့တာပါ။